ဲအဲ့ဒါပြီးသွားရင်ဒီနေရာမှာအတိတ်ကာလမှာပါထားတာအကြောင်းဘယ်နှပါလဲနှစ်ပါအဝိဇ္ဇာနဲ့သင်္ခါရသို့တော့တဏှဲငင်တစင်ပါနဲ့ယူလိုက်ရင်အတိတ်အကြောင်း၅ပါးဖြစ်တော်မယ်ဟုတ်ပြီနော်အဝိဇ္ဇာနဲ့သင်္ခါရဒီအတိတ်အကြောင်းနှစ်ပါးမဟုတ်လားဓမ္မမင်းရှင်များကျွန်တော်ကိုစဉ်းကြည့်ပြီးတော့စဉ်းစားကြရအောင်အဝိဇ္ဇာဒီဘာဝတ်လဲသင်္ခါရဒီဒါဆိုရင်အတိတ်အကြောင်းနှစ်ပါးပဲဖျားပြောထားတယ်အတိတ်အကြောင်းဆိုပြောလေအတိတ်ကာလမှာကောက်ခဲ့တဲ့အကြောင်းနဲ့တော့မပြောပါဘူးအတိတ်ကာလလို့ကောက်တဲ့နေရာမှာအဝိဇ္ဇာနဲ့သင်္ခါရနှစ်ခုပဲသို့တော့ကောက်ထားတဲ့အဝိဇ္ဇာနဲ့သင်္ခါရမှာအဝိဇ္ဇာသည်ကိလေသာဝတ်သင်္ခါရသည်ကမ္မဝတ်ဖြစ်တဲ့အတွက်တဏှာငြိတစင်ပါနည်းအရာအဝိဇ္ဇာကိုယူလိုက်ရင်သူနဲ့အနွယ်တူနေတဲ့တဏှာနဲ့ဥပါဒံပါလာပြီသင်္ခါရကိုယူလိုက်ရင်ကမ္မဘဝဖြစ်တဲ့အတွက်ကြောင့်အတိတ်အကြောင်းနှစ်ပါးကနေတဏှာငင်တစင်ပါယူလိုက်တော့ဘာထက်ပါလာလဲအဝိဇ္ဇာပါတဲ့အတွက်တဏှာအဝိဇ္ဇာပါတဲ့အတွက်တဏှာနဲ့ဥပါဒံပါသွားမယ်သင်္ခါရပါတဲ့အတွက်ကမ္မဘဝဒါဆိုရင်အတိတ်အကြောင်းနှစ်ပါးကနေပြီးတော့အတိတ်အကြောင်း၅ပါးဖြစ်လာတာကအဝိဇ္ဇာသင်္ခါရတဏှာဥပါဒံကမ္မဘဝသည်အတိတ်အကြောင်း၅ပါးဖတ်လိုက်တော့အဝိဇ္ဇာသင်္ခါရတို့ကိုယူသည်ဖြင့်သမာ
ဓိဥပါဒံသမာဓိဝါဒုကိုယူသတ်တော်ဝိဇ္ဇာနှင့်သမာဓိဥပါဒံတို့သည်ကိလေသာဖြစ်ခြင်းသို့သောကြောင့်ဝိဇ္ဇာကိုယူသည်ဖြင့်သမာဓိဥပါဒံတို့ကိုယူသတ်
အဲ့ဒီမှာအယောင်ချေရမှာဘာတို့ချေမလဲဘာကိုအယောင်ချေအဝိဇ္ဇာကိုချေအဝိဇ္ဇာကိုချေအဝိဇ္ဇာကိုယူလိုက်မယ်အဝိဇ္ဇာကိုချေလိုက်တယ်အဲ့ဒီမှာလိုင်းတန်းအမှာဘာလို့တားမလဲအင်းကိလေသာဖြစ်ချင်းတူတယ်အဝိဇ္ဇာသည်ကိလေသာဝတ်သူနဲ့အဖြစ်တူတာဘာလဲတဏှာဥပ္ပါဒါကြောင့်အဝိဇ္ဇာဆိုတဲ့အကြောင်းကိုယူလိုက်တာ ਨੇ ဘာပါသွားလဲတဏှာနဲ့ဥပ္ပါနောက်တစ်ကြောင်းကြရင်ဘသူချေမယ်သင်္ခါရပေါ့ခေါင်းစဉ်မိန်းခေါင်းစဉ်ပေါ်မူတည်သွားတာလေကြည့်သင်္ခါရနဲ့စက်ပါအောင်သင်္ခါရနဲ့လိုင်းကြမယ်ကံအဖြစ်ချင်းတူသောကြောင့်သင်္ခါရကိုယူသည်ဖြင့်ဒါဆိုရင်အတိတ်အကြောင်းနှစ်ပါးကနေအတိတ်အကြောင်းအချင်းရာဘယ်နှပါးဖြစ်သွားလဲ၅ပါးဖြစ်သွားတယ်လိုင်းပိတ်လို့ရသွားပြီအဝိဇ္ဇာနဲ့သင်္ခါရဒီအတိတ်အကြောင်းနှစ်ပါးမဟုတ်လားအချင်းရာနဲ့ယူလိုက်တော့ဘယ်နှပါးဖြစ်သွားပြီလဲ၅ပါးဖြစ်သွားပြီကဲအနာဂတ်ဓမ္မမိတ်ဆွေများအနာဂတ်ကာလလို့ယူလိုက်တယ်ဟုတ်ကဲ့နော်အနာဂတ်အကျိုးလွှာလို့ယူလိုက်တော့ဇာတိစရာမရဏသို့တော့အနာဂတ်အကျိုးလို့ယူလိုက်တော့၅ပါးဖြစ်သွားတယ်ဟုတ်တယ်လားအဲ့ဒါလဲတဏှာငင်တစင်ပါပဲအဲ့တော့ဖတ်ကြည့်ရအောင်ဇာတိစရာမရဏကိုယူတဲ့ဖြည့်အများလေးထိုးလိုက်ဝိညာဉ်စာတော့၅ပါးအပေါ်ခုနမှာလဲအဝိဇ္ဇာနဲ့သင်္ခါရကိုယူတဲ့ဖြည့်အများလေးထိုးတဏှာဥပါဒံကမ္မဘဝတွေယူအပ်ပုံနားလေလားကဲတော့ဖတ်ပါဦးသရာဇာတိသရာမရဏဟူသည
်
ယင်းဆောင်ရှံတရေကိုသိကြဇာတိရဲ့တရေကိုလို့ပြောလို့မရဝိညာဉ်ဏယုတ်တဟာယရဏဖတ်သဝေဒနာတွေစံ့စာဦးဖြစ်တာကိုပဲဝိညာဉ်ဏယုတ်တဟာယရဏဖတ်သဝေဒနာဆိုတဲ့တရားတွေစံ့စာဦးဖြစ်တာကိုပဲဇာတိသုံးတာမဟုတ်လားဇာတိရဲ့တရေကိုလို့ကောက်လို့မရစရာအိုးတဲ့အိုးတဲ့ဆိုဘာလေးအိုးတာလဲဒီရထားတဲ့ဘဝမှာရထားတဲ့ဝိညာဉ်ဏယုတ်တလာရဏဖတ်တာဝေဒနာဆိုပြီးကျမတို့ပြစ္ဆုတ်ပံအကျိုး၅ပါးရမထားဘူးလားရတာလားဒီခန္ဓာကြီးတွေပါလေအခုပဲအဝိဇ္ဇာဖုံးသွားပြီဖုံးသွားပြီသင်္ရင်တန်းလန်းနဲ့ဖုံးရှာလားနော်အခုဒီရထားတဲ့ခန္ဓာကြီးတွေပါကြီးလေဝိညာဉ်ဟာဏယုတ်လေဝိညာဉ်ဏယုတ်တလာရဏဖတ်တာဝေ၅ခုမဟုတ်လားဟုတ်ရဲ့လားအဲ့ဒီ၅ခုဒီခန္ဓာ၅ပါးနဲ့တူလားတူလားဝိညာဉ်ဏယုတ်တလာယရဏဖတ်တဝေဒနာဆိုခန္ဓာ၅ပါးနဲ့တူလားတူတယ်ကောက်ပြပါဝိညာဉ်ဒီဟုတ်ပြီဏယုတ်ဒီဟာဏယုတ်ခန္ဓာမကြဘူးပါဏယုတ်ဒီနာမည်ခန္ဓာတော့အမလေးအိတ်ထည့်လိုက်ပါဦးနာမည်ခန္ဓာခန္ဓာ၅ပါးနော်ယုတ်ကရောအဲနာောနာငါဩအဲလုတ်ချပါဘူးဝိညာဉ်ဏယုတ်တလာရဏဖတ်တဝေဒနာလေခန္ဓာ၅ပါးနဲ့တူတယ်ဆိုတော့ကောက်ပြပါဟုတ်ပြီကောက် တူးလားတူးလားမတူဘူးတဲ့တူးတယ်တဲ့တဲ့တူးရင်တူးကြောင်းပြောအဲ့ဒါဘောဓမ္မမိတ်ဆိုလို့အဲ့ဒါရောရောတာတွေလုံးမှာဆိုလို့ကောက်စမ်းကောက်စမ်းကောက်ပြဟမ်ဓမ္မမိတ်ဆွေများအဲ့ဒါဘောရောစတုတ်တွေတော့ဖြစ်တော့မင်းရောစတုတ်တွေဖြင်းစတုတ်တွေနဲ့ဟမ်လောက်တာလောက်တော့ပါဝိညာဉ်သည်ဟုတ်ပြီဝိညာဉ်ဆောင်စိတ်လေဟုတ်တယ်မှန်တယ်နာငေါ့နာပါလေဟမ်နာငေါ့ဘာလဲတင်ထားပဲနာပါလေစေတသိက်ဟုတ်လားမဟုတ်လားအဲ့တော့စေတသိက်ဆိုတော့အဲ့ဒီတည်းမှာဝေဒနာစေတသိက်ကဝေဒနဲ့ခန္ဓာပညာစေတသိက်ကသိဉာဏ်ခြင်းစေတသိက်90ဟာဒါဆိုဝိညာဉ်နံဆိုတာငါ့ခုယူလိုက်ရင်ခန္ဓာနံခန္ဓာ၄ပါးရုပ်ကရုပ်ပဲခန္ဓာဝိညာဉ်နံရုပ်ပြီတဏှာယတနာရောကဲလောက်ကြပါအောင်တဏှာယတနာဘာခန္ဓာလဲတဏှာယတနာဘာခန္ဓာဟမ်ဘာရူပခန္ဓာတဏှာယတနာဆိုတာဒွါရ6ခုလေအဲ့ဒီထဲမှာဟဲ့လားဒွါရ5ပါးကရူပခန္ဓာမနာယတနာကမနာယတနာကဝိညာဉ်နဲ့ခန္ဓာတွေပဲထပ်ဝင်သွားမှာပေါ့ဟုတ်တာလည်းမသိဘူးတဏှာယတနာပြီဖတ်တာထပ်တာဒီဘာဝေဒနာလဲသင်္ခါရခန္ဓာကျင်းစေတသိ90တယ်ဝင်လားမဝင်ဘူးလားဝေဒနာကသာသိဝိညာဉ်ဏ်ရုပ်သတ္တရယနာဖတ်တာဝေဒနာဆိုတနည်းအားဖြင့်ခန္ဓာ5ပါးမှာအဲ့တော့ဒီခန္ဓာ5ပါးဆိုတဲ့ဝိညာဉ်ဏ်ရုပ်သတ္တရယနာတွေစဖြစ်တာဟောပဲဇာတိအိုးလာတာဘယ်သူအိုးလာဓမ္မမအိုးဘူးဓမ္မမိတ်ဆွေတို့မအိုးဝိညာဉ်ဏ်ရုပ်သတ္တရယနာဖတ်တာဝေဒနာအိုးလာတာမဟုတ်ဘူးလားအဲ့ဒီလိုလေးတွေးလိုက်ရင်นี่งาอู่ตั้วบีงาတော့ဒုက္ခပဲသိဖို့တော့နီးပါပြီတော့ကမလာဘူးဘသူအိုးနေတာရထားတယ်ဝိညာဉ်ဏ်ယုတ်သလာရဲ့နာဖတ်တာဩဒနာဝေဒနာတွေအိုးနေတာဘသူသိမှလဲသိတယ်အဲ့ဒါဘာလို့ငါကတ်နေချာလဲဒါဆိုအိုးလာပဋိသင်နေဖြစ်တာလေဒီဝိညာဉ်ဏ်ယုတ်သလာရဲ့နာဖတ်တာဝေဒနာတွေပဲဖြစ်တာမဟုတ်ဘူးလားဒါဆိုရင်ဘာဘပြတ်တ်မဲ့ဖြစ်ရမရှိဘူးသူ့သဘောသူဆောင်နေမကုံသေးလို့အเจ้าမကုံသေးလို့ဓာကြီးဖြစ်နေတာမဟုတ်ဘူးလားဟမ်အကြောင်းမကုန်လို့ဓာကြီးဖြစ်နေတာလေအဲ့ဒါကြီးကိုသဘောပေါက်လိုက်ဘာပြင်းစရာလိုလဲပြေးမနေနဲ့ဒီတိုင်းပဲကြားလေကြားလေပို့ပြီးတော့ပြိုနေပြီနော်ဟုတ်တယ်မလားရပင်းပြိုလားရရည်ပြိုလားပြိုနေပြီအဲ့ဒါမလို့မနစ်ကအတိုင်းပဲဆရာမလာမလုံးနဲ့ပြိုနေပြီဓမ္မမိတ်ဆိုတော့လေပြိုနေပြီပြိုရင်းနဲ့ဘာဖြစ်သွားလဲအိုလာတာပြိုရာကအိုတယ်ဆိုတာပဲရပင်းပြိုရရည်ပြိုအိုးဟုတ်လားပြိုပြိုအိုးဖြစ်လာဟုတ်ပြီနော်ကဲကဲတော်ပြီတော်ပြီအဲ့ဒါမြင်ရမယ်ဒါဆိုရင်ဇရာဇာတိဇရာမရဏဟူသည်တရကိုတီးကြမရှိသာမတ်မြောင်ပြောနေတာဖတ်တော့ဝိညာဉ်နံယုတ်တလာယတနာจิตเสโกឧបัญญเสโกฉิยะเสโกปินอไคตนาဖြစ်သဖြင့်ဇာတိสรามรณะကိုယူရင်ဝิญญဉ်စားတဲ့အကျိုး၅ပါးယူရတယ်။နည်းနည်းလေးကျန်တာလေးနည်းနည်းလေး10မိနစ်လောက်ပါပဲ။အချင်း120ခတ်လိုက်ပါအောင်
။တောင်းချိုးရွာလေ
ဒါဆိုရင်အကြောင်းကျိုးလွန်၄ပါးမှာအတိတ်အကြောင်းလွာပြစ္ဆုတ်ပံအကျိုးလွာပြစ္ဆုတ်ပံအကြောင်းလွာအနာဂတ်အကျိုးလွာထဲမှာဝတ်နယ်လဲယူလိုက်ရောအချင်းရာ20ပါဠိလေးမှတ်ထားအာကာရာဒါဆိုရင်အတိတ်အကြောင်းလွာတော့ကအဝိဇ္ဇာနဲ့သင်္ခါရနှစ်ခုအကြောင်း၅ပါးလဲယူလိုက်တော့တဏှာဥပါဒံကာမဘဝပါမသွားဘူးလားဒါဆိုရင်အတိတ်အကြောင်း၅ပါးမှာလိုင်းတားခဲ့ရမှာအဝိဇ္ဇာနဲ့သင်္ခါရပဲမဟုတ်ဘူးလားအဲ့ဒီကနေຫນွယ်သွားတယ်ပြစ္ဆုတ်ပံအကျိုး၅ပါးဒီတိုင်းနဲ့နောက်ကပစ္စုပန်အကြောင်းမှာတော့အကြောင်းလွှာတော့သုံးခုပဲပါတယ်လိုင်းတာတာတဏဥပါဒံကမ္မဘဝတဏနဲ့ဥပါဒံကြိလေသာဝတ်ဆိုဘာပါလာမယ်အဝိဇ္ဇာကမ္မဘဝဒီကမ္မဝတ်ဆိုဘာပါလာမယ်သင်္ခါရအနာဂတ်အကျိုးဆိုတော့အနာဂတ်အကျိုးလွှာတော့ကဇာတိဇရာမရဏဒါပေမဲ့ဝိညာဉ်ဏ်ရုပ်တွေပဲပြန်ကောက်လာမကောက်လာဒါဆိုရင်အတိတ်အကြောင်း၅ပါးပစ္စုပန်အကျိုး၅ပါးသစ္စာပန်အကြောင်း၅ပါးအနာဂတ်အကျိုး၅ပါးနားလည်တော့ပါပြီအိမ်မှာစာပြန်ဖတ်ခဲ့မယ်